ယူနန်ပြည်နယ်ကလေယာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့မြန်မာလေယာထွက်ကုန်တွေတိုက်ရိုက်လဲလှယ်ဖို့နောက်ဆုံးအဆင့်အသေးစိတ်ဆွေးနွေးညှိနှိုင်းတာကိုအခုမေလ12ရက်တရုတ်နိုင်ငံကုမင်းမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေဆွေးနွေးသွားဖို့ရှိပါတယ်။မြန်မာနယ်စပ်ကဝင်လာတဲ့စံတွေကိုတရုတ်ကတရားမဝင်ကုန်စည်ဖြစ်သတ်မှတ်ပိတ်ဆို့ထားတာကြောင့်မြန်မာစံတန်ချိန်တောင်းနဲ့ချီပြီးနယ်စပ်မှာပိတ်မိနေသလိုနှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေနဲ့ဒီလိုအခက်အခဲတွေကိုရှော့ချသွားဖို့ကုန်တယ်တွေနဲ့တာဝန်ရှိသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီနဲ့မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတိုက်ရိုက်လဲလှယ်ဖို့ဧပြီလ22ရက်ကနေပြည်တော်မှာပဏမအဆင့်နားလည်မှုစာချုပ်လွှာရေးထုတ်ခဲ့ပြီးအခုမေလ12ရက်ယူနန်ပြည်နယ်ကုမင်းမြို့မှာဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအဆင့်အသေးစိတ်ထပ်ဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုနယ်စပ်ကနေစံတန်းကြီးတက်တန်းလောက်ကိုနှစ်တိုင်းတင်ပို့နေပေမဲ့ဒါဟာတရုတ်ပြည်အတွက်ကတော့တရားမဝင်တဲ့ကုန်သွယ်မှုဖြစ်ပဲအမြဲသဘောထားနေရပါ။အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာပထမဆုံးနဲ့တရားဝင်ကုန်စည်ဖက်လှယ်တဲ့စနစ်အကောင်အထည်ပေါ်လာရင်တော့အခက်အခဲတွေထိုက်လျောက်ရောသွားနိုင်ကြောင်းစီးပွားကူတန်းလက်ထောက်ထွန်းဝင်ဦးခင်မောင်လွင်က VOA ကိုပြောပါတယ်
ဒီကတော့လက်ဆက်ကုန်တယ်လို့ရတယ်ပြောပါတော့။ဆောင်းနေတဲ့ကုန်တယ်ကကုန်တယ်မှာစနာတော်လေးကိုတားဆီးပြီးတောင်းပြန်တယ်တားဆီးကြောင်း။အဲစံချပိုးရှင်မှာတက်ခဲ့ဖြစ်တာပေါ့။ဘာသာစီစဉ်လို့ပါမယ်ဆိုရှင်သူကလည်းပြန်ရင်ကျိုးသွားနိုင်တယ်ရဖြစ်လာတယ်။ဒီလိုပေါ်တော့ဒီကျင်းနဲ့မနိုင်ငံကုန်တယ်ဆင်းရဲ့ဖြစ်ခဲ့တယ်ကိုဆက်နေဖြစ်နေတဲ့နေရာဖြစ်ပါပြီ။ဒီကုန်တယ်မှုကစုချလာမယ်နေရာဖြစ်လာတာပေါ့
။ဖေဖော်ဝါရီ25ရက်မှာတရုတ်ယူနန်ပြည်နယ်ကနေဆက်ကနေတရားမဝင်ဝင်လာတဲ့စံတွေကိုသူ့နိုင်ငံအတွင်းမှာစစ်ဆေးဖမ်းဆီးရာတွေလုပ်လာတဲ့အတွက်မြန်မာမူဆဲနေဆက်ကုံတော်ကြီးစကမှာစံတန်ကြီး6000ကျော်လောက်အခုထိပိတ်မိနေပါတယ်။တရုတ်မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲစနစ်အကောင်အထည်ပေါ်လာမယ်ဆိုရင်တော့ဒီစံတွေကိုတင်ပို့နိုင်ဖို့လည်းစူးစမ်းသွားမယ်အကြောင်းမူဆဲနန်းခမ်းနေဆက်ကုံတော်ကြီးစံကုံစီတိုင်းဥက္ကဋ္ဌဦးတန်ထေးဦးကပြောပါတယ
်။အဲ့စီရင်ရရလဲနေဆက်ကနေပြီးတော့ကုမစည်းဖန်နေတဲ့စနစ်နဲ့သွားတဲ့အခါမှာလေယာထွက်ကုန်တွေအဓိကပါတာပေါ့။ပါတော့ကြတော့ဟိုဒီမူဆဲမှာရောက်နေတဲ့ဟာတွေလည်းပါတာပေါ့အဲ့ဒီဟာကိုအဓိကထွက်အောင်ပေါ့ပထမအဆုံးအနေနဲ့ပေါ့အဲ့ဒါကိုတင်ဖို့နိုင်အောင်တော့စူးစမ်းတဲ့အစီအစဉ်တစ်ခုတော့ရှိတာပေါ့အဲ့ဒါလည်းဒီဟိုမှာကုမင်းမှာဒီအသေးစိတ်ပြန်ပြီးတော့လုပ်တဲ့ဟာတွေလုပ်ပြီးရတယ်ပို့လို့ရမယ်လို့ကျွန်တော်ကြားသိရတယ်ဗျာဟုတ်ကဲ့
တရားမဝင်ကုန်သွယ်ရေးမှာစံအရေးသွေးသတ်မှတ်ချက်မရှိပေမဲ့လည်းကုန်ပစ္စည်းချင်းတရားဝင်တိုက်ရိုက်လဲလှယ်မှုစနစ်မှာတော့ယူနန်ပြည်နယ်အစိုးရနဲ့မြန်မာနိုင်ငံကုန်သွယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တွဲဖက်ဆောင်ရွက်တဲ့နေရာမှာအရေးအသွေးကိုဦးစားပေးဆောင်ရွက်သွားဖို့ရှိကြောင်းစံစဘာအသင်းချုပ်တွဲဖက်အထွေထွေအတွင်းရေးမှူးဦးနေလင်းစင်ကအခုလိုပြောပါတယ်
။ကျုပ်ကဝယ်စံတွေကတရားဝင်ဝယ်မယ်ဆိုရင်အရေးသွေးသတ်မှတ်ချက် quality ကောင်းတဲ့စံ quality စံထည့်ပြတဲ့စံမှာဘာမှတုံ့ငမ်းမဲ့စံမဲ့စံမဲ့အဲ့ဒါကတော့ဆံမက်ပလီကမျိုးရည်သေးကောင်းကောင်းနဲ့ကျွေးနေဆက်မှာကာပိတ်နေဆံနေရဘလောက်ကြာပြီလဲအဆိုးကျင်းသားဗျာထိမ့်ထိမ့်ထားဆိုမကောင်းရင်ဒါတွေတို့ဟိုဘက်ကယူနိုင်တယ်ဆိုတော့ကျွန်တော်မသိရသေးဘူးဆိုတော့ကျွန်တော်အဲ့ဒါကိုနှိမ့်ရမှာပေါ့သူတို့ယူနိုင်တာယူနိုင်တယ်ဆိုတော့ဘယ်လိုလုပ်မလဲယူနိုင်ရုပ်ဆိုရင်ဘယ်လိုလုပ်မလဲသူတို့မယူနိုင်တဲ့ဓာတ်ယူမကောင်းတာရင်းနှင်းထိုးပေးရင်စပြီးတရုတ်နဲ့မြန်မာနဲ့ပတ်လို့စပြီးတော့ဟိုနှိမ့်ရတဲ့အခါမှာဒီဘက်ကယူပြီးမကောင်းတဲ့ဆံတွေစပြီးစဖို့ပါတယ်လို့ဆိုခဲ့ရင်တော့ဆံနေမပြောင်းမယ်ဒါတွေကျွန်တော်အများကြီးထားမှာပေါ့နော
်ယူနန်ပြည်နယ်နဲ့ဓာတ်ရိုက်ကုန်စည်လဲလဲရဲ့စနစ်မှာမြန်မာဘက်ကစံတကြားပြောင်းနေတခြားလေယာထွက်ကုန်တွေနဲ့တရုတ်ဘက်ကလေယာသုံးစက်ပစ္စည်းရဲ့အပြင်ဓာတ်မြေဩဇာတန်တဲ့တန်မဏိတွေတန်မိုးတူချင်းလဲလှယ်ကြမှာဖြစ်ပါတယ်